မြန်မာနိုင်ငံကပဋိပက္ခဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာအမျိုးသမီးတွေအပေါ်မြန်မာစစ်တပ်ကနေအတင်းအဓမ္မပြုကျင့်တဲ့ကျူးလွန်မှုတွေဟာမရက်သေးတာကြောင့်ဒီကျူးလွန်သူတွေကိုအရေးယူဖို့နဲ့အမျိုးသမီးနဲ့ကလေးတွေအတွက်တရားမျှတမှုရအောင်ဆောင်ရွက်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကို WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအစီရင်ခံတင်ပြလိုက်ပါတယ်။မနေ့ကနယူးယောက်မြို့ကုလသမဂ္ဂလုံခြုံရေးကောင်စီကတည်တံ့ပြုလုပ်တဲ့ပဋိပက္ခဒေသတွေကအမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာအတင်းအဓမ္မပြုကျင့်တာတွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာ WLB အဖွဲ့ချုပ်ကကိုစားပြုပြီးတော့ကရင်အမျိုးသမီးအစည်းအရုံးကနော်ကညောဖော့ကနေတက်ရောက်ဆွေးနွေးခဲ့တာပါ။ဒါဟာပထမဆုံးအကြိမ်ကုလသမဂ္ဂဘက်ကမြန်မာအမျိုးသမီးအရေးကိစ္စနဲ့ပတ်သက်လို့အစိုးရမဟုတ်တဲ့လူထုအခြေပြုအဖွဲ့အစည်းဖြစ်တဲ့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကိုတရားဝင်ဖိတ်ခေါ်ဆွေးနွေးတာဖြစ်ပါတယ်။မနေ့ကစတင်ကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တည်တံ့ဆွေးနွေးပွဲနဲ့ပတ်သက်လို့နော်ကညောဖော့ကို VOA ကဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့
ဟိုအကြီးကပြောတာကတော့အခုကျမတို့မြန်ပြည်လေအဒီအမြောက်ပိုင်းမှာတော့ပြည်ပြည်နယ်ပဲပြည်ပြည်ရှမ်းပြည်နယ်ပြည်ပြည်အခုကပြည်ပကပြည်နယ်တို့ပဲစစ်တပ်ပွဲတွေဖြစ်နေတော့ပဲပြီးတော့ဟိုအဒီစစ်တပ်ပွဲဖြစ်နေတဲ့အချိန်လေအဒီဗမာတပ်မတော်တွေကတော့အဒီလေပိုင်းဆိုင်ရာအတ္တမပြစ်ကြတာဟိုရှိနေတော့ပဲအဲ့ဒါဟို UN စီမှာပြောပြတာပေါ့နော်
အဲ့တော့လေဒီခုလုံချုံရေးကောင်စီမှာဒီနော်ကညောဖောကိုရိုင်းလာပြီးတော့တင်ပြရတဲ့အဓိကရည်ရွယ်ချက်ကဘာပါလဲရှင
်ကျမတို့မြန်မာပြည်ကတိုင်းရင်းသားအမျိုးသမီးတွေပဲဖြစ်ဖြစ်ကလေးငယ်တွေပဲဟိုအမျိုးဒီပဲဖြစ်ဖြစ်အဒီအတင်းအတ္တမပြုကျစ်ခံရတာကိုရက်ပြဖို့ပြပြချင်တယ်ပြီးတော့လည်းမင်းကြီးခံရတဲ့အမျိုးသမီးတွေပဲဖြစ်ဖြစ်ကလေးငယ်တွေပဲဖြစ်ဖြစ်သူတို့ကလည်းတရားမျှတမှုရဖို့နော်ပြီးတော့အဲ့ဒီကျမတို့ဟိုပမာဒီထက်မှာအခုကစစ်တွေကတော့စုံမိုးနေတို့ပိုင်းစစ်တပ်ကဘလိုမျိုးဟိုအစိုးရအောက်ကရှိရမယ်လို့ဆိုတော့ constitution တော့ကျမတို့ principle 2008 principle ကပြန်ပြည်ရမှာမဟုတ်နော်ကျမတို့ပမာဒီအတွက်တကယ်ငင်းချင်ရလာအောင်ဘလိုလုပ်ရလဲကျမတို့ဒီမှာလာပြောပြတာပေါ့နော
်ဆက်လက်ပြီးတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တည်တံ့ဆွေးနွေးပွဲမှာပါဝင်တက်ရောက်သူတွေရဲ့တုံ့ပြန်ချက်တွေနဲ့ပတ်သက်လို့မေးကြည့်တဲ့အခါမှာတော့
ဆိုရကိုစလေတွေကလည်းလာတယ်။ပမာပြည့်စရတွေကလည်းလာတယ်။ပြီးတော့တခြားမစ်ရှင်တွေကလည်းလာတယ်။သူတို့ကတော့နားလေတာပဲလေ။သူတို့ကတော့တခြားတနေရာမှာလည်းဥမာဒီအာဖရိကဟိုတိုင်းမှာလည်းအဲ့ဒီလိုမျိုးမနေချိခံရတဲ့အမျိုးသမီးနဲ့အမျိုးသမီးငယ်တွေကလည်းအများကြီးရှိတယ်ဆိုတော့သူတို့သိတယ်။ပို့ပြီးတော့နားလေတာပေါ့နော်။အဲ့လိုမျိုးကျွန်မတို့အထူးကျေးဇူးတင်ရှိပါတယ်ဗျာဖြစ်လို့ဆိုတော့လည်းအဲ့ဒီအကြောင်းအရာတွေကိုအခုကသိမကြရတော့ဘူးလေ။နော်အဲ့ဒီတကယ်ဖြစ်ဖြစ်နေတဲ့တိုင်းရင်းသားနိုင်ငံတွေကတကယ်ဖြစ်ဖြစ်နေတဲ့လူ creative ဖောက်မှုပြင်းထန်ခံရတဲ့အမျိုးသမီးမျိုးအခုကကျမတို့လက်တီးပြတာသူတို့ကတကယ်မြန်မာပြည်အခြေအနေကိုသူတို့သိတာပေါ့နော်အဲ့လိုမျိုး
နော်ကညောဖော်ပါရှင်ဒီဆွေးနွေးပွဲဖြစ်မြောက်အောင်နယူးယောက်မြို့မှာအခြေစိုက်တဲ့ Global Justice Center International Amnesty လို့ခေါ်တဲ့နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးစတဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကပူးပေါင်းဆောင်ရွက်ခဲ့တာပါ WLB ရဲ့ဒီနှစ် January လကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့မရင်းချင်းခံရတဲ့အမျိုးသမီးအရေးအတွက်ဟာ104ဦးရှိကြောင်းဖော်ပြထားပါတယ်။ဒါအပြင်ဒီတိုင်းသားဒေသတွေမှာမရင်းမှုကျွလွန်တဲ့မြန်မာစစ်သား38ဦးရှိပြီးတော့အခုချိန်ထိသူတို့တွေကိုအရေးယူအပြစ်ပေးတာမျိုးမရှိသေးဘူးလို့လည်းရေးသားထားပါတယ်ရှင်။ဒါဟာလွန်ခဲ့တဲ့10နှစ်ကျော်ကအဖြစ်ပြက်အခြေအနေတွေဟာဒီကနေ့အချိန်တိုင်းသားဒေသတွေမှာပြောင်းလဲခြင်းမရှိသေးဘဲမြန်မာစစ်တပ်ကနေကျွလွန်နေတာဖြစ်တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။